မြန်မာနိုင်ငံမှာတိုးတက်မှုတွေရှိနေပေမဲ့စည်ရေးအရဆက်ဆံမှုကိုတော့တတိထားတဲ့လို့အမေရိကန်စီနေအမတ်ဘင်ဂျမင်ကာရင်ကပြောလိုက်ပါတယ်။စီနေလွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြာသပတေးညတုန်းကပြုလုပ်ခဲ့တဲ့အာရှဒေသမှာအမေရိကန်ရဲ့လုံခြုံရေးနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုဆိုင်ရာကြားနာပွဲတစ်ခုမှာတဘာပတိအဖြစ်ဆောင်ရွက်တဲ့စီနေအမတ်ကာရင်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုစစ်ဖက်ဆိုင်ရာလေ့ကျင့်သင်တန်းပေးမှုတွေလုံတဲ့မတင်ကိုလည်းဆွေးနွေးသွားခဲ့တဲ့စီနေလွတ်တော်ကြားနာပွဲအကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။အာရှဒေသဘက်မှာအမေရိကန်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေစိန်ခေါ်မှုတွေအကြောင်းကိုကြားသာပရင်းနေတော့ကကြားနာပွဲလုပ်ခဲ့တာဖြစ်ပါတယ်။အာရှဒေသဘက်မှာအမေရိကန်ရဲ့မူဝါဒကိုပြန်လည်ချိန်ဝင်ရှာညှိမှုနဲ့ပတ်သက်ပြီးတော့စီးနေလွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အရှေ့အာရှနဲ့ Pacific ရေးရာကော်မတီခွဲမှဒုတိယအကြိမ်ပြုလုပ်တဲ့ကြားနာပွဲလည်းဖြစ်ပါတယ်။ဒီပွဲမှာအမေရိကန်အနေနဲ့မြန်မာနိုင်ငံနဲ့စစ်ရေးဆိုင်ရာဆက်ဆံမှုကိုတတိထားတဲ့လို့ကြားနာပွဲသဘာပတိအဖြစ်နဲ့ဆောင်ရွက်ခဲ့တဲ့ Maryland ပြည်နယ်ဒီမိုကရက်လွှတ်တော်အမတ် Benjamin Cardin ကအခုလိုပြောသွားခဲ့ပါတယ်
။ Burma has made progress but we must engage their military in a careful measured and symptom fashion.We must continue to press Burmese forces to make progress.
မြန်မာနိုင်ငံမှာတိုးတက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့အမေရိကန်အနေနဲ့မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုလုပ်မယ်ဆိုရင်သတိထားရမယ်။တွက်ချက်ရမယ်။အရေးအခြေကြည့်ပြီးဆက်ဆံရပါမယ်။လူခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့လူနည်းစုတိုင်းရင်းသားအဖွဲ့တွေအားလုံးရဲ့အခွင့်အရေးကိုလေးစားဖို့နဲ့ကာကွယ်ဖို့အတွက်ကျွန်တော်တို့အနေနဲ့မြန်မာစစ်တပ်ကိုဆက်ပြီးတွန်းအားပေးသွားပါမယ်။
ကြာသပတေးညတုန်းကစီးနေလွတ်တော်ကြားနာပွဲမှာအမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒနဲ့ဆောင်ရွက်မှုတွေကိုအရှေ့အာရှနဲ့ Pacific ရေးရာလျှာရည်လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဗျွန်းကထွက်ဆိုရှင်းပြခဲ့ပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်လို့တသက်မမှတ်ပြောမသွားပေမဲ့နိုင်ငံခြားရေးဌာန website မှာဖော်ပြထားတဲ့သူ့ရဲ့ကြိုတင်မှတ်ချက်ထဲမှာတော့ဆယ်စုနှစ်နဲ့ချီဖိနစ်အုပ်ချုပ်လာတဲ့မြန်မာစစ်တပ်ကိုလူအခွင့်အရေးကိုလေးစားတဲ့ခင်မီတက်မတော်ဖြစ်အောင်လို့အမေရိကန်ကကူညီပေးဖို့အတွက်မြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့တွေပြုပြင်ပြောင်းလဲရေးအတွက်စီယုံလှုပ်ရှားသူတွေကပို့ပြီးတော့ပြောလာကြတယ်လို့ဆိုထားပါတယ်။နိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားရေးအားပေးတဲ့အနေနဲ့မြန်မာနဲ့စည်ရေးဆက်ဆံမှုတွေကိုဘလို့နီးလန်းတွေနဲ့အားပေးနိုင်မလဲဆိုတာကိုအမေရိကန်အစိုးရကလေ့လာနေတယ်လို့လည်းပြောထားပါတယ်။လူအခွင့်အရေးဒီမိုကရေစီပေါ်ဆောင်ရေးအမျိုးသားပြန်လည်တည်မြဲရေးတွေမှာလက်ဆုပ်လက်ကင်ပြနိုင်တဲ့တိုးတက်မှုတွေရှိလာအောင်လုပ်ပြဖို့နဲ့မြောက်ကိုရီးယားနဲ့စည်ရေးအရာဆက်ဆံမှုတွေကိုအဆုံးသတ်ဖို့အတွက်အမေရိကန်ကမြန်မာအစိုးရကိုဆက်ပြီးတော့တောင်းဆိုတယ်လို့လည်းမစ္စတာယွန်းရဲ့မှတ်ချက်ထဲမှာဖော်ပြထားပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကအာရှနဲ့ဂျပန်နိုင်ငံဆိုင်ရာအကြီးအကဲဒုတိယဥက္ကဋ္ဌဒေါက်တာမိုက်ကယ်ဂရင်းကတော့အမေရိကန်အနေနဲ့မြန်မာစစ်တပ်ကိုဆက်ဖက်ဆိုင်ရာတင်နန်းတွေမပေးသင့်သေးဘူးလို့ကြားနာပွဲမှာထွက်ဆိုသွားခဲ့ပါတယ်
။ The Burmese military is actively engaged in 11 different counterinsurgencies. It would be very hard for us to engage in IMET.or EIMET or other
မြန်မာစစ်တပ်ဟာလက်နက်ကင်တပုံအဖွဲ့စစ်တပ်ဖွဲ့နဲ့တိုက်ခိုက်နေစေဖြစ်ပါတယ်မြန်မာစစ်တပ်အရာရှိတွေကိုနိုင်ငံတကာစစ်ဖက်ပညာရေးနဲ့လက်ကျင်ရေးပေးတဲ့နေရာမှာအမေရိကန်ကပါပါဖို့တော်တော်လေးခက်ခဲတဲ့အနေအထားမှာရှိပါလိမ့်မယ်တပုံတွေကိုနှိမ်တင်းတယ်လို့ပဲခေါ်ခေါ်ဖိနှိပ်တယ်လို့ပဲပြောပြောအတင်းအကျပ်နေရာရွှေ့ပြောင်းတယ်လို့ပဲဆိုဆိုရဲရဲဆက်ဆက်လုပ်ရတွေမှာပတ်သက်မှုကင်းတဲ့အရာရှိရလို့ရှာဖို့ခက်ပါတယ်ဒါပုံမှန်လင်းလင်းပြောတာပါဒါကြောင့်မြန်မာနိုင်ငံကိုအမေရိကန်တွေအနေနဲ့စစ်ဖက်ပညာရေးနဲ့လက်ကျင်ရေးမပေးသင့်ဘူးလို့ကျွန်တော်ကတော့ထင်ပါတယ
်ပြီးခဲ့တဲ့နှစ်တုန်းကမြန်မာနိုင်ငံကိုတွားရောက်လည်လာခဲ့တဲ့ Mr. Green ကမြန်မာစစ်တပ်ကိုတခြားနိလန့်တွေနဲ့ကူညီလို့ရတယ်ဆိုတာကိုလည်းကြားနာပွဲမှာအခုလိုတင်ပြသွားခဲ့ပါတယ
် We can engage I think not through IMET or traditional channels but in other ways in helping them think through how do they trainHow do they create a doctrine and a training program?
စစ်ဖက်ပညာရေးနဲ့လက်ကျင့်ရေးပေးတာမျိုးနဲ့တမယိုးကြလမ်းကြောင်းတွေကမဟုတ်တဲ့ထိတွေ့ဆက်ဆံမှုတွေလုပ်လို့ရမယ်လို့ထင်ပါတယ်။စစ်တပ်ဆိုတာဘာလဲဆိုတာကိုနားလည်ဖို့လက်ကျင့်ရေးအစီအစဉ်တွေကိုဘယ်လိုလုပ်သလဲ၊ဘယ်လိုလက်ကျင့်သင်တန်းပေးသလဲဆိုတဲ့ဘက်မှာကူညီနိုင်ပါတယ်
။ပြီးခဲ့တဲ့နှစ်နွေရာသီတုန်းကမြန်မာနိုင်ငံမှာဒီကာကွယ်ရေးဝန်ကြီးဌာနမှာအချိန်တော်တော်ကြာကြာလည်လာခဲ့တယ်လို့ပြောတဲ့ဒေါက်တာမိုက်ကယ်ဂရင်းကမြန်မာစစ်တပ်အနေနဲ့သူ့ရဲ့တပ်တွေကိုလက်ကျင့်သင်တန်းပေးရရှိနိုင်ဖို့စိတ်ဝင်တစားရှိတယ်လို့စီနေလွှတ်တော်ကြားနာပွဲမှာဂျာတာရေးနေတုန်းကလုတ်ခဲ့တဲ့ဒီအမေရိကန်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေစိန်ခေါ်မှုတွေအကြောင်းကြားနာပွဲမှာပြောကြားသွားခဲ့ပါတယ်ရှင်